ဒီကနေ့ရန်ကင်းဘက်ရောက်တော့လမ်းပေါ်မှာလူတွေအများကြီးပဲတွေ့ဟာဘာများဖြစ်နေတာလဲဆန္ဒတွေများပြနေရလားဘာများလဲဆိုပြီးစုံစမ်းကြည့်တော့ပတ်စပို့တန်းစီနေကြတာတဲ့တနိုင်ငံလုံးများနိုင်ငံခြားကိုသွားတော့မလားထင်ရလောက်အောင်များတာပါပတ်စပို့ရုံမှာအဲ့လောက်လူအများကြီးမမြင်ဘူးတာကြာပြီလေအရင်ဆိုရလက်ထက်ကဆိုပတ်စပို့ရုံနဲ့အနီးတစ်ဝိုက်မှာဒီလောက်ထိတိုးကျိတ်မနေဘူးအခုကတော့များလိုက်တဲ့လူတွေဆိုတာလူငယ်လူရွယ်တွေအများကြီးပဲဒီလိုမျိုးလူငယ်လူရွယ်တွေတိုင်းပြည်ကထွက်ပြီးအခြားနိုင်ငံမှာအလုပ်သွားလို့မှကိုတွေ့တော့ဩကိုတိုင်းပြည်တွေလောက်အားတွေဆုံးရှုံးနေလို့တော့မမြင်ပါဘူးဆိုပြည့်အတွက်ဂွေမဲလို့တွေးလိုက်မိတာပဲဒီလူတွေကသာပွဲစားကယူပြီးနိုင်ငံခြားကိုပို့လိုက်ရင်ဆိုပြည့်မြန်မြန်တထည့်ဖြစ်မှာလေဒါကြောင့်မို့လိုင်းကားပေါ်ကဆင်းပြီးအဲ့လူတွေကိုလိုက်မေးကြည့်တယ်ဘယ်သွားဖို့လဲဘာလုပ်ဖို့လဲဆိုတော့ပွဲစားလို့လို့ဘာလို့လို့အမကြီးကတိတ်မကြည့်ဘူးဟိုလူတွေကတော့ဖြေကြတာဗောလေစင်ကာပူသွားဖို့ဒူဘိုင်းသွားဖို့ထိုင်းသွားဖို့အဆုံပါပဲအများစုကတော့နေကတက်လာတဲ့လူတွေပါပွဲစားအမကြီးကတော့မောင်လေးရောသွားမလားတဲ့ဘာမှမကုံဘူးဟိုရောက်မှလာကြရေဖြတ်မှာဆိုပဲစဉ်းစားပါဦးမယ်လို့ပဲပြောပြီးဖုန်းနံပါတ်တောင်းခဲ့လိုက်တယ်ဒီလိုမျိုး online ကျင်းလိုက်နိုင်ငံခြားသွားတာအခုမှတော့မဟုတ်ပါဘူးစေဆိုရခေတုံးကလည်းဒီလိုပဲနိုင်ငံခြားကိုသွားကြတယ်အဲ့တုန်းကလည်းဒီလိုပဲလူတွေအများကြီး passport ရုံးမှာတန်းစီနေကြတာအပြည့်အသိပဲနောက်ပိုင်းခေပြောင်းတော့မှသာနိုင်ငံခြားသွားတဲ့လူတွေနည်းလာတာအချို့ကလည်းနိုင်ငံခြားမှာအခြေတကျဖြစ်ပြီးမှမြန်မာပြည်ကိုအပြည့်ပြန်လာခဲ့တဲ့သူတွေရှိသေးတယ်ခေကောင်းပြီထင်ပြီးတော့ဗောလေဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းခေပြက်သွားတော့သူတွေလည်းဒုက္ခရောက်ကုန်ရောအခု passport ရုံးမှာတော့နိုင်ငံခြားကိုအခုမှသွားမဲ့လူတွေရောပြန်လာပြီးမှပြန်သွားမဲ့လူတွေရောစုံနေတာပါပဲအခုမသွားပြစ်သေးပေမဲ့သွားခြင်းတဲ့လူတွေကလည်းနောက်မှအများကြီးရှိနေတော့ဒီလိုလူတွေကသာဈေးသက်သက်သာနိုင်တဲ့နိုင်ငံခြားကိုပို့ပင်းဆိုပြလဲအကျိုးရှိမယ်သူတို့လည်းဟိုဘက်မှာအစဉ်ပြင်ပြေမှာပေါ့လေဒီလိုနဲ့ like စုံစမ်းကြည့်တော့နိုင်ငံခြားကိုပို့တဲ့ agency တွေကအများကြီးပဲနိုင်ငံတိုင်းအတွက်သူ agency နဲ့သူပြည့်နေတာစင်ကာပူလည်းပြည့်နေတာပဲထိုင်းဆိုလည်းဘယ်လန်းကသွားမလဲအပေါ်လန်းကသွားမလားအောက်လန်းကသွားမလားကြိုက်တဲ့လန်းကရွေးသွားလို့ရတယ် agency တွေကများတော့အပြိုင်ဆိုင်ဈေးတွေလျှော့ကြတာပေါ့လေဒီတော့ passport ပွဲစားလောက်တာကပိုကင်အောင်မယ်ဆိုပြီးတွေးမိပြန်ရောတရားဝင်အစိုးရကိုတွန်းရတာက 4-5,000 လောက်ပဲပွဲစားနဲ့အမြန်လိုချင်တော့ 3-4,000 လောက်ကုန်မြန်ရောဒါတော့မှစောင့်ရသေးတာဒီတော့ visa ကရမရမသိကြဘူးရန်ကုန်မှာရင်ဇေယိတ်နဲ့ passport လောက်တာနဲ့ 4-5,000 လောက်ကကုန်ပြီဒီတော့ဆိုပြလဲဟိုမေးဒီမေးနဲ့နောက်ဆုံး passport ယူနာကွန်းရရောင်းတာကပိုကိုက်တယ်ဆိုတာတွားတွေ့ပြန်ရောဒါပေမဲ့လည်းပင်မန်းပါတယ်လေပင်မန်းလည်းမလုပ်ချင်ဘူး AC ထိုင်းပြီးငွေဝင်ချင်တာဆိုတော့နိုင်ငံခြားကိုလူပို့တာပဲကောင်းတယ်ဒါပေမဲ့ကိုဝင်တိုးလို့ရတဲ့နိုင်ငံကမရှိတော့ဘူးအစ်စ်ဖောက်မှာပဲအဆင်ပြေမယ်အဲ့ဒါကိုစဉ်းစားရင်လိုင်းကားလေးစီးပြီးအိမ်ပြန်လာတော့ဖုန်းထဲမှာသတင်းတစ်ခုသွားတွေ့တယ်ဆိုပြေတို့အဘနဲ့ရုရှားသမ္မတပူတင်နဲ့တွေ့တဲ့သတင်းပေါ့လေအဲ့မှာရုရှားသတင်းတွေကလည်းအများကြီးပေါ့ရုရှားနဲ့မြန်မာတိုက်ရိုက်လေကြောင်းလိုင်းပြေးမယ်တွေရောနျူကလ িয়ার ဓာတ်ပေါင်းမှုစောက်မယ်တွေရောစီးပွားရေးပေါင်းလုပ်မယ်တွေရောစုံနေတာပါပဲဒီတော့စဉ်းစားမိတယ်ရုရှားကိုမြန်မာပြည်ကအလုပ်သမားတွေလွှတ်ရမယ်လို့အဘကလည်းဒေါ်လာစရုရှားငွေရူဘယ်ကိုပြောင်းသုံးမှုပြောနေပြီဒါဆိုမြန်မာပြည်လဲရူဘယ်ငွေတွေရမယ်အဘအတွက်လဲအဆင်ပြေဆိုပြေလဲအဆင်ပြေပေါ့အဲလိုနဲ့လာစားပါညာစုံစမ်းကြည့်တော့ရုရှားမှာအလုတ်ကျန်းသမားဆိုမြန်မာငွေနဲ့တစ်လ16သိန်းလောက်ရနိုင်တဲ့မဆိုးဘူးလေဒီတော့ဆိုပြေလဲအဘကိုကူညီတောင်းရမယ်ရုရှားအလုတ်ကိုင်အေဂျင်စီကိုဆိုပြေတူးတဲ့ခွင့်ပြုဖို့ပေါ့အချို့ကတော့ပြောကြမယ်ရုရှားကိုသွားကြပါမလားကွာယူကရိန်းနဲ့ကလည်းစစ်ဖြစ်နေတာနိုင်ငံပေါင်းစုံကလည်းသူတို့ကိုပိတ်ဆို့ထားတာဒါပေမဲ့မြန်မာပြည်မှာအဘစကားနားထောင်တဲ့နောက်လိုက်တွေကအများကြီးပဲလေဟုတ်တာမဟုတ်တာအပါထအဘကောင်းတယ်လို့ပြောလိုက်ရင်ငရဲပြည်တော်မှနွေးတယ်ဆိုပြီးဆင်းမဲ့လူတွေကအများကြီးအဲ့တော့လောလောဆယ်ရုရှားစကားပြောတင်တန်းဖွင့်မယ်မသွားခင်သူတို့စကားတတ်ထားဖို့လိုတယ်မလားလောလောဆယ်ရုရှားစကားတိုင်ရုရှားမှာအလုတ်ကင်ခွင်လန်းကောင်းတယ်ဆိုပြီးကြင်ညာမှာပေါ့လေဒါဆိုရုရှားသွားကျင်တဲ့အဘရဲ့လူတွေလာတက်ကြမှာပဲအဲ့တော့တင်တန်းကြီးကလည်းရအောင်မယ်ပြီးရင်ရုရှားသွားမဲ့လူတွေအတွက်ပတ်စပို့လည်းလုတ်ပေးမယ်အဲ့မှာလည်းအမျက်ကရအောင်မယ်နေကလာတဲ့လူတွေအတွက်တိုက်ခန်းလေးမှာအဆောင်ဖွင့်မယ်အဲ့ဒါကလည်းပစံပြန်ရအောင်မယ်ပြီးရင်ရုရှားကိုသွားဖို့အတွက်ဝန်ဆောင်ကားဆိုပြီးပွဲစားကားကလည်းရအောင်မယ်ဘလောက်ကောင်းလိုက်တယ်အေဂျင်စီနာမည်ကိုတော့ဆိုပြင်းနဲ့အပါများရုရှားအလုပ်ကန်အေဂျင်စီလို့ပေးလိုက်မယ်အဲ့တော့မပြောချင်မှပြောရရင်တော့ဒီမိုကရေစီနိုင်ငံတွေကြီးသွားနေတာပြင်းဖို့ကောင်းပါလေကွန်မြူနီနိုင်ငံတွေကိုလည်းတလှည့်သွားကြပါဦးလို့အခုတော့ရုရှားကနေစသွားမှာပေါ့လေနောက်ပိုင်းဆိုမြောက်ကိုရီးယားရောဘာရောပေါ့ကန်ကောင်းရင်နျူကလ িয়ার ဓာတ်ပေါင်းပိုတွေမှာတန်ရှင်းရေးတွေပါလောက်အောင်ပေါ့တခုရှိတာကဆိုပြည့်အကြံကိုအဘအူးပြီးတော့အခု passport တန်းစီနေသူတွေအကုန်လုံးကိုအခြားနိုင်ငံသွားမနေနဲ့ရုရှားပဲသွားဆိုပြီးလုတ်လိုက်မှာပဲဆိုရင်ပါ